ဖိလစ်ပိုင်နိုင်ငံကိုဖျက်ချော်ဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းဂေမီဟာဒီနေ့မှာထိုင်ဝမ်ကိုဦးတည်လို့လာပါပြီ။ဖိလစ်ပိုင်အာဏာပိုင်တွေကတော့မုန်တိုင်းတိုက်ခတ်မှုကြောင့်ရောမုတ်တုံမှုရွာသွန်းမှုကြောင့်ပါရေကြီးရေလျှံမှုတွေမြေပြင်မှုတွေဖြစ်ပွားပြီးလူပေါင်း12ဦးထပ်မင်းနဲ့သေဆုံးခဲ့တယ်လို့ပြောပါရတယ်။မနီလာမြို့တော်အပြင်ဘက်ဘေးတန်ကာခရိုင်မှာလည်းမြေပြင်မှုကြောင့်ကိုဝင်ဆောင်မျိုးသမီးတူနဲ့ကလေးငယ်3ဦးသေဆုံးခဲ့ရပါတယ်။တိုင်ဖွန်းမုန်တိုင်းဂေမီဟာအမြင့်ဆုံးဒေတိုင်နှုန်းတစ်နာရီမှာ162ကီလိုမီတာနှုန်းနဲ့ကျွန်းရဲ့အရှေ့မြောက်စီကိုဥတီ၍ရှားနေကြောင်းနဲ့မြေပြင်မှုအန္တရာယ်မြင့်မားတဲ့တောင်ပေါ်ဒေသကလူပေါင်း2000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့ထိုင်ဝမ်မူလဝေသဌာနကသတင်းထုတ်ပြန်ထားပါတယ်။ယထားလိုင်းတွေကရုတ်ရင်ပြေးဆွဲမှုတွေနဲ့ပြည်ရင်းပြည်ပလေကြောင်းခီးစဉ်ပေါင်း200ကျော်ကိုလည်းဖျက်သိမ်းထားပါတယ်။ထိုင်ဖုန်းမုန်တိုင်းကြောင့်တရုတ်ပြည်မကြီးကစီးရီးအရကျူးကျော်လာခဲ့ရင်ခုခံမှုပြင်ဆင်တဲ့အနေနဲ့ထိုင်ဝမ်စစ်တပ်ကနှစ်စဉ်ကျင်းပတဲ့ဟန်ကွမ်းစစ်စင်ရေးလေ့ကျင့်မှုအစီအစဉ်ကိုလည်းထိခိုက်ခဲ့ရပါတယ်။လေကြောင်းနဲ့ပင်လယ်ပြင်လေ့ကျင့်မှုအချို့ကိုဖျက်သိမ်းခဲ့ပေမဲ့ဟုန်ဖူးကျွန်းအနောက်ပိုင်းမှာကြီအစ်စ်တွေနဲ့ပစ်ခတ်လေ့ကျင့်မှုကိုတော့ဆက်လက်လုပ်ဆောင်ခဲ့ပါတယ်ရှင်။